စစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ဆန္ဒပြကြလို့ဖမ်းဆီးခံရတဲ့နိုင်ငံသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဟာအကျဉ်းထောင်တွေထဲမှာနှီးမျိုးစုံနဲ့ဖိနှိပ်မှုတွေကိုအဆိုးရွားဆုံးကြုံတွေ့နေရတယ်လို့ပြန်လွတ်လာသူတွေနှီးဆက်သူတွေနဲ့ထောင်တွင်းကထွက်လာတဲ့ရေးသားထားတဲ့ဆရဆရန်တွေအရာသိရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်မကိုတော့မတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်ဗျာ။
အနာဒိစကောင်စီကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုညီမျိုးစုံနဲ့လူမဆန်စွာနှိပ်စက်ခံရတာလူခွင့်ရတဲ့မတင်ရော်တဲ့လုပ်ရက်တွေနဲ့ဖိနှိပ်စော်ကားတာနိုင်ငံရေးအကျဉ်းသားတွေကိုအကျဉ်းထောင်လက်ဆွဲတွေအတိုင်းမထားတာပြစ်ဒဏ်ချရာဇဝတ်သားတွေကိုရိုက်နှက်ခိုင်းတာတွေအပြင်တိုက်ပိတ်တာတွေကိုပိုးပြီးတော့လှုပ်လာတယ်လို့အနာသိမှုကိုစန့်ကျင်ဆန္ဒပြလို့ဖမ်းဆီးခံရပြီးမှပြန်လည်လွတ်မြောက်လာသူတဦးက VOA ကိုပြောပြပါတယ်
ဘလိုဖိနှိပ်တာမျိုးတွေရှိလဲဆိုတော့လေသူတို့ကဘလိုလဲဆိုတော့ဟိုအကျဉ်းသားတွေအများကြီးရှိတယ်တခြားပုံမှန်တွေလည်းရှိတယ်ပေါ့နော်အကျဉ်းမှရှိနေတဲ့တခြားပုံမှန်နဲ့ရောင်းနေတဲ့သူတွေကိုလည်းသူကဘလိုဟိုရိုက်သွင်းထားလဲဆိုတော့ဒါငါတို့အစိုးရပေါ့နော်ဒီအစိုးရလက်ထက်ကြတော့မှငါတို့ကအာဒီဒါလေဟိုပြေလျှော့မှုတွေလေအဲ့လိုမျိုးဟိုလျှော့ရဲ့တို့ဘာလို့ရှာမယ်ပေါ့နော်အဲ့တော့ဒီအစိုးရကငါတို့ထောက်ခံငါတို့မြန်မြန်လွတ်မယ်ဆိုပြီးတခြားပုံမှန်တွေကအားလုံးကအဲ့လိုရိုက်သွင်းထားတာရှိတယ်အဲ့တော့ကိုဝင်လာတဲ့လူတွေကငါတို့အစိုးရပုံကန်ဆန့်ကျင်ပြီးတော့ဝင်လာတဲ့တပုံတွေပေါ့ဆိုတော့သူတို့ကနှိတ်ကုတ်ရမယ်သူတို့ကမျက်နှာသာပြေးလို့မရဘူးဆိုတော့ငားရောင်ငားတွေကိုနှိတ်ကုတ်နိုင်တဲ့တခြားဟိုပုံမှန်နဲ့ဝင်လာတဲ့လူတွေဆိုရှင်သူတို့ကခွင့်ရပေးတယ်ခြံစတာတို့အဲ့လိုမျိုးဆဲတာတို့ရှိုက်တာတို့ပေါ့နော်ပါဝါလာတွေကပါဝါအာဏာတွေပြကြတာပေါ့နော်အဲ့လိုမျိုးတွေလုံးကြရဲဆိုတော့ကျွန်တော်တို့ကအဲ့ဒီဒဏ်တွေကိုမခံနိုင်မနဲ့ခံနေရနော်ဥမာငါအမျိုးသမီးတွေကိုအဲ့ထမင်းအိုးအကြီးယောက်ျားကြီး၃-၄ယောက်လောက်ထမ်းနေထမင်းအိုးကြီးတွေမိန်းမတွေကိုမထိုင်တာမျိုး
နိုင်ငံရေးအကျဉ်းသားတွေတဲ့ကကျန်းမာရေးကုသမှုလိုအပ်သူတွေကိုလည်းစီးကုခွင့်မပေးဘူးလို့သူကအခုလိုဆက်ပြီးပြောပါတယ
်အကြီးကလည်းကျမတို့ကလေကျန်းမာရေးကျမကနေပြီးတော့အသက်ရှူလိုက်နောက်တစ်ယောက်ရဲ့မျက်နှာပေါ်ကိုသွားကြတာမျိုးလေပြပြောတူတို့ကတူတို့တခြားအကျဉ်းသားကိုထားရင်50 60ပဲထားတယ်ဒါပေမဲ့ကျမတို့ကလူ200ယောက်အထက်ထဲထားကိုထည့်လာတဲ့ခါကျတော့ကျမတို့ကအပြင်ကနေကျမတို့တော့ခတ်ထားတယ်အထဲမှာအိမ်သားနှလုံးရှိတယ်တလုံးကသုံးလုံးတလုံးမဲ့သုံးလို့ရှိရှူးနေခုနကျမ်းမာရေးရေချိုးမဲ့နေရာကြီးမှာနေပူကျဲတောင်ကြီးမှာတို့ရေချိုးခိုင်းတာရှင်းရှင်းပြောလို့ရှိရင်ထောင်ထဲအပြင်ထဲကဘာကွာလဲဆိုလို့ရှိရင်ဒီအပြင်မှာပေါ့နော်လူမမြင်သူမမြင်လောက်ရတဲ့အလုပ်တွေအားလုံးကထောင်ထဲမှာလူရှိသူရှိမှာလောက်ရတယ်လူရှိမှာအိမ်သားတက်ရတယ်လူရှိမှာရေချိုးရတယ်အဲ့အမျိုးတွေပေါ့နော်ဆိုတော့ကျမတို့ကမိန်းကလေးတွေကိုအဲ့လိုမျိုးလုပ်ကြတယ်လုံးဝအဆင်မပြေပြီးလို့ရှိရင်တို့ဆေးရုံသွားလို့ရှိရင်လည်းဘာယောဂါဖြစ်ဖြစ်ပါစီတမောကနေပြီးတော့မထွက်ဘူးလေပြီးတော့ကျမတို့အပြင်ကနေပြီးကျမတို့စီးချိုရှိရအပြင်ကနေကျမရဲ့ဆေးသွင်းတယ်အဲ့ဒါဟာတို့တွေကိုတို့ဆေးရုံမှာမပြထားလို့တို့ဆေးရုံကကျမတို့စီးချိုဖြစ်မတတ်မှတ်လို့ဒီဆေးသုံးဝင်မရှိဘူ
းမကြာသေးခင်ကလည်းအင်းစင်အချင်းထောင်မှာထောင်တန်းကြက်ခံနေရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာများအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌကိုဝေရန်ဖြိုးမှုကိုအင်းစင်အချင်းထောင်တွင်ရိုက်နှက်နှိပ်စက်ခံရပြီးစေကူးခွင့်မပေးတာမို့အသက်အန္တရာယ်ဆုရိမ်နေရတယ်လို့သူနဲ့နီးစပ်သူတွေအပြင်ဘကတာများအဖွဲ့ချုပ်ကလည်းထုတ်ပြန်ပြောဆိုထားပါတယ်ဘကတာများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌကိုဝေရန်ဖြိုးမှုရန်ကုန်တက္ကသိုလ်ကျောင်းသားများသမဂ္ဂကျောင်းသားတုအခွင့်ရေးတာဝန်ခံကိုလီပြေစုမှုတို့အပါအဝင်နိုင်ငံရေးအကျဉ်းသား89ဦးတို့ကိုလည်းအတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်နေဆိုပြီးပြင်းပြင်းထန်ထန်ရိုက်နှက်နှိပ်စက်ခံရတာရှိခဲ့ကြောင်းဘကတာများအဖွဲ့ချုပ်ကထုတ်ပြန်ပြောဆိုထားတာလည်းရှိပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထောင်တွင်းမှာလူခွင့်ရေးချိုးဖောက်တာတွေပုံမဆိုးရွားလာတဲ့အတွက်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေဟာထောင်တွင်းတပိတ်တွေပြုတ်လုပြီးထောင်အနာပိုင်တွေကိုဆန့်ကျင်တာတွေအတော်လေးလှုပ်လာကြပါတယ်။မကြာသေးခင်ကလည်းကင်းပြည်နယ်ဖအံအချင်းထောင်၊စကိုင်းတိုင်းမုံရွာအချင်းထောင်နဲ့တဝဲထောင်၊ကလေးအချင်းထောင်တွေမှာနိုင်ငံရေးအချင်းသားတွေဖိနှိပ်ခံရတာကြောင့်ဆန္ဒပြကန့်ကွက်မှုတွေရှိခဲ့တယ်လို့စစ်တပ်ကအကြမ်းဖက်နှိမ်နှင်းတာတွေလုပ်ခဲ့တာလည်းရှိပါတယ်။လူသေဆုံးရတဲ့အထိပြင်းပြင်းထန်ထန်နှိမ်နှင်းတာတွေလုပ်ပါတယ်။နိုင်ငံရေးအချင်းသားတွေကိုထောင်တွင်းဖိနှိပ်မှုလုပ်တဲ့နေရာတွေထဲမှာအင်းစိန်ထောင်ဥပိုထောင်တို့အပြင်တဝဲအချင်းထောင်လဲနမဲစုနဲ့ကြော်ကြတဲ့ထောင်တွေအဖြစ်ပါဝင်နေပါတယ်။ဆီယနာရှင်ဆန်းချင်ရေးဆန္ဒပြလို့တဝဲထောင်မှာဖမ်းဆီးခံထားရသူအယောက်400ကျော်ရှိပါတယ်။ဒီထဲမှာတအိန်ယောဂခန်းစားနေရတဲ့အမျိုးသမီးတဦး၊ရင်ဘတ်ကိုတနက်ပစ်ခံထားရတဲ့အမျိုးသမီးတဦး၊အကျိတ်ခွဲစက်ရမယ်အမျိုးသမီးတဦးနဲ့လက်မောင်းယိုးကျွထားတဲ့အမျိုးသားတဦးဟာစေကုသခံယူဖို့အလွန်လိုအပ်နေတယ်လို့တဝဲနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောပါတယ်လက်တလောထောင်တွင်းအခြေအနေနဲ့ပတ်သက်လို့ အခုလိုပြောပြလာတာပ
ါကျွန်တော်တို့တဝဲထောင်မှာဆိုရင်အထူးကပြည်နဲ့ခံရတာတော့ကျွန်တော်တို့တခြားရာသီဥတုမှုနဲ့ရောပြီးထားတယ်အဲ့လိုနိုင်ငံအခြားတွေကိုရေဆက်ဆီးပြည်နဲ့လာမျိုးရှိတယ်ဒီနောက်တစ်ချက်ကအဲထောင်ပိုင်းတို့ထောင်ဝန်ထမ်းတို့ကလည်းပြီးတော့နိုင်ငံအခြားတွေစုယုံနေတာမျိုးတွေပြီးရင်နိုင်ငံစကားပြောတာမျိုးတွေဒီတာလိုက်ကန်စင်တာပေါ့နော်အဲ့လိုပြောရတဲ့ဒီဆိုရင်ဒီကတော့တိုက်ပိတ်တာပြီးရင်ပြည်သားချင်းနဲ့ဆက်သွယ်မှုမပေးရလေအဲ့လိုတွေတော့လုပ်တယ်ဗျနောက်တစ်ခုကတော့အဲ့လိုထောင်နေတရားရုံးနဲ့တရားရင်ဆိုင်တဲ့အခါမှာပယ်ရှင်းနေမှလည်းလိုက်မပေးရတော့ပေါ့နော်ဆိုတော့ကိုယ်တိုင်ရင်ဆိုင်ရတယ်ဒီလိုရဆွဆွဲချက်တွေပေါ့နော်ဒီလိုဆွဆွဲပြီးတော့မတရားပုံမှန်တွေတက်တဲ့ကိစ္စတွေကိုပြန်ပြီးတော့ခေပပြောဆိုတာတွေမလုပ်နိုင်ပဲနဲ့ခေပပြောဆိုရင်လည်းဒီလိုကအဲ့ဒါကိုထပ်သိမစဉ်းစားပဲနဲ့ချက်ချင်တဲ့ပုံမှန်နဲ့ချက်ချင်တဲ့ထောင်ငံကိုချလိုက်တယ်ပေါ့နော်ရှင်းနေတော့ကောင်းရဲ့ခါနေပြီးတော့သူတို့လိုက်ပေးတဲ့လက်ကားလိုက်ပေးတဲ့အဖွဲ့ကြီးရှိရဗျဒါပေမဲ့အခုနောက်ပိုင်းကျတော့အဲ့ဒီအဖွဲ့ကြီးတွေလည်းသူတို့ကအဖွဲ့ကူညီမှုနဲ့တရားစွဲမယ်ဆိုတာမျိုးလုပ်လာတယ်ခါချင်းကိုယူပေးလိုက်ပေးတဲ့ရှင်းနေလည်းမလိုက်သေးရတော့
မကြသေးမီရပိုင်းတွင်က VOA ကလက်ခံရရှိခဲ့တဲ့ထောင်တွင်းကလက်ရင်းမှုစာတစောင်တည်းမှာတော့အကျဉ်းသားချင်းချင်းကိုနှိပ်စက်ခိုင်းတာနိုင်ငံရေးအကျဉ်းသားတွေကိုအကြောင်းမရှိရာဆွေးအကျဉ်းသားတွေကိုရိုက်နှက်ညှဉ်းပန်းခိုင်းတာတိုက်ပိတ်ပစ်ဒဏ်ပေးတာလူခွင့်ရေးချိုးဖောက်တဲ့လုပ်ရက်တွေဖြစ်တဲ့အမျိုးသားအမျိုးသမီးတွေရေချိုးနေရာအင်တာတို့မှာပါ CCTV တွေတက်က24နာရီစောင့်ကြည့်တာစာရာတွေကိုလှုပ်ဆောင်တယ်ဆိုတာကိုရေးသားထားတာတွေ့ရပါတယ်ဒီလိုထောင်နေအကြမ်းဖက်ခံရမှုတွေလိုအပ်ချက်တွေကိုနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့နိုင်ငံတကာချက်ချင်းဤအဖွဲ့ ICRC အနေနဲ့အများဆုံးစစ်ဆေးဖို့လိုအပ်တယ်လို့ရှင်းနေတူကပြောပါတယ
်တော့ဒီကောင်ကြီးကဟုတ်လားဒီလိုငါပဲဖြစ်ပြီးဒီပါရဲဖြစ်ပြီးဒီ ICRC နဲ့မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့လူခွင့်ရေးကော်မရှင်စတဲ့အဖွဲ့အစည်းတွေပူးပေါင်းပြီးပြည့်စုံပြီပေါ့မြန်မာနိုင်ငံပြည့်စုံပြီးအင်းတော်ကပူးပေါင်းပြီးတော့အပြင်းထောင်တွေကိုရခင်ကလိုပဲဝင်ရောက်ပြီးတော့နေလာတာအခြေအနေတွေစုံစမ်းတာဒါမျိုးတွေဖြစ်လာရင်တော့ဒါကဟိုတော်တော်လေးကြောက်ကြသွားနိုင်တဲ့နေသားတော့ရှိပါတ
ယ်မြန်မာနိုင်ငံရဲ့အချင်းထောင်တွေကို2019ခုနှစ်ကိုဗစ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့ချိန်ကစလို့နိုင်ငံတကာချက်ချင်းဤအဖွဲ့ ICRC ဝင်ရောက်လေ့လာခွင့်မရတော့ဘူးလို့ ICRC ရဲ့ညွှန်ကြားရေးမှူးချုပ်ရောဘတ်မာဒီနီက AP သတင်းအေဂျင်စီကိုပြောဆိုထားပါတယ်။ဒါကြောင့် ICRC အနေနဲ့အချင်းထောင်တွေတဲကအခြေအနေတွေကိုလေ့လာခွင့်ပေးဖို့တောင်းဆိုနေပါတယ်။ဒီလိုတောင်းဆိုနေပေမဲ့အခုချိန်ထိစစ်ကောင်စီဘက်ကခွင့်မပြုသေးပါဘူး။စစ်ကောင်စီကိုစက်ကျင်မှုနဲ့ဆက်ဆက်ပြီးတော့ဖန်စီချုံနောင်ခံထားရသူစုစုပေါင်းဟာဒီကနေ့ထိဆိုလူဦးရေ11,000နီးပါးရှိနေပြီးဒီထဲမှာထောင်တန်းချမှတ်ခြင်းခံထားရသူဟာ2,000နီးပါးရှိပါတယ်။ကျန်တဲ့သူတွေကတော့အမှုရင်ဆိုင်နေရဆဲနဲ့စစ်ကြောရေးတွေမှာရှိနေဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ဒီထဲမှာတည်တံချမှတ်ခံထားရသူကအယောက်200နီးပါးရှိတယ်လို့လည်းဖော်ပြပါတယ်။စစ်ကောင်စီဘက်ကတော့ AAPP ရဲ့ထုတ်ပြန်ချက်ဟာချက်ကားထတဲ့အချက်လက်တွေလို့ပြောပြီးအမြဲပယ်ချလိရှိပါတယ်ရှင်။